မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဆန်းစုကြည်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုစီစဉ်ထားတဲ့ကချင်းပြည်နယ်မြကြီးနားမြို့ကမနှောကွင်းကိုအသုံးပြုခွင့်မပေးဘူးလို့ပြည်နယ်အစိုးရအာဏာပိုင်တွေကတားမြစ်လိုက်ပါတယ်။ကချင်ရိုးရာယဉ်ကျေးမှုကော်မတီကခွင့်ပြုချက်ပေးထားပြီးမှအခုလိုပြည်နယ်အစိုးရတာဝန်ရှိသူတွေဘက်ကတားမြစ်လိုက်တာဖြစ်ပါတယ်။ NLD ပါတီဘက်ကတော့မနှောကွင်းမှာအသုံးပြုခွင့်ရအောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ပြောပါတယ်။အခြေအနေပြည်စုံကိုဆက်သွယ်ဆောင်ရမ်းတဲ့ကိုရန်နိုင်ကပြောပြမှာပ
ါ။မြူသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌတော်ဆန်းစုကြည်ဟာရွေးကောက်ပွဲအောင်နိုင်ရေးအတွက်မဲဆက်စည်းရုံးရေးတွေကိုတနိုင်ငံလုံးအနှံ့လှုပ်ဆောင်နေတာမှာလာမယ့်အောက်တိုဘာ၂ရက်နေ့မှာတော့ကချင်ပြည်နယ်မြကြီးနားမြို့ကိုသွားအောင်မှာဖြစ်ပါတယ်။ဒါမှလည်းမဲဆက်စည်းရုံးရေးအတွက်မြကြီးနားမြို့ကရိုးရာမနှောကွင်းကိုအသုံးပြုဖို့ကိစ္စကိုပြည်နယ်အာဏာပိုင်တွေဘက်ကတားမြစ်ထားတယ်လို့ NLD ပါတီရွေးကောက်ပွဲအောင်နိုင်ရေးတာဝန်ခံဦးဝင်းဘိုကပြောပါတယ
်။ဒါဒီကိစ္စနဲ့ပတ်သက်ပြီးမနှောကွင်းကိုတုံးဖို့ရိုးရာကော်မတီကနေမှ23ရက်နေ့မှာခွင့်ပြုချက်ပေးထားပြီးကြလေအဲ့ဒါကိုကျွန်တော်တို့ကနေမှာအခမ်းအနားလုပ်ဖို့ပြင်ဆင်ပြီးပါတယ်လို့တဲ့ချိန်မှာပြည်နယ်စိုးရနေပြီးမှပိတ်သားလာအဲ့တော့ဒီနေ့တခါပြန်စတင်တော့ဒီနေ့မရဘူ
းကချင်ရိုးရယဉ်ကျေးမှုကော်မတီကမနှောကွင်းကိုအသုံးပြုခွင့်ပေးတယ်ဆိုတာကို September 23ရက်နေ့ကမြကြီးနားမြို့နယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကိုအကြောင်းကြားခဲ့တယ်လို့ဦးဝင်းဘိုကပြောပါတယ်ဒါပေမဲ့ကချင်ပြည်နယ်အစိုးရအဖွဲ့ကတော့မနှောကွင်းကိုနိုင်ငံတော်အနေကြီးရဲ့ကြီးနဲ့ကချင်လူမျိုးတွေရဲ့အရေးပါတဲ့ပွဲတော်တွေအတွက်သာခွင့်ပြုပြီးနိုင်ငံရေးပါတီတွေကိုမဲဆွယ်ခွင့်မပြုကြောင်းပြဿနာဖြစ်လာပါကတာဝန်ရှိသူတွေကိုအရေးယူသွားမယ်လို့ရိုးရာယဉ်ကျေးမှုကော်မတီကို September 28ရက်နေ့ကအကြောင်းကြားပြီးတားမြစ်လိုက်တာဖြစ်တယ်လို့ပြောပါတယ်။အခုလိုတော့ဆန်းစုကြည်ရဲ့ကချင်ပြည်နယ်ရွေးကောက်ပွဲမဲဆွယ်စီအိုရဲ့ခီးစဉ်အတွင်းမနှောကွင်းအသုံးပြုခွင့်မရတဲ့ပတ်သက်ပြီးတော့ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးမောင်မောင်ကွန်းကိုဆက်သွယ်မေးမြန်းကြည့်ထားပါတယ်။တောင်ဆန်းစုကြည်ကလာမယ့်ရက်ပိုင်းအတွင်းမှာပဲကချင်ပြည်နယ်ကိုလာပြီးတော့မဲဆွဲစီယုံရေးလှုပ်ဖို့ရှိနေတယ်လို့လည်းသိရပါတယ်။ဒါပေမဲ့ဆက်ထဲမှာပဲဒီမြကြီးနားမျိုးကဒီမနှောကွင်းကိုအသုံးပြုဖို့ကိစ္စကအဆင်မပြေဘူးလို့လည်းကြားနေပါတယ်။အဲ့ဒါဟုတ်ပါသလားခမ။အ
ဲ့ဒါကတော့ကျွန်တော်ဘက်ကတော့မဟုတ်ပါဘူး။ကျွန်တော်ကတော့အဲ့ဒါသက်ဆိုင်ရာအစိုးရဖွဲ့နေပြောမနှောကွန်ပျူတီမနှောကွင်းကိုအသုံးမပြုဖို့ဆိုပြီးပြောတာပါ။တို့ကဒါလူမျိုးစုတွေပိုင်တာအားလုံးနဲ့သက်ဆိုင်ကြ ਹਾ ကြီးဆိုတော့ဟိုယဉ်ကျေးမှုကော်မတီပိုင်မှာဆိုတော့စက်နာပြည်လာမှာဆိုတော့ဒါတော့ဟိုမတုံ့မနဲ့ဆိုတော့သူကတားတာပါမနှောကော်မတီသူကပြောတာပဲကျွန်တော်တို့ပြောတာမဟုတ်ဘူးအ
ဲ့တော့ရွေးကောက်ပွဲကော်မရှင်ကဒီကိစ္စကိုတားတာမဟုတ်ဘူးလား
မဟုတ်ပါဘူးကျွန်တော်မတားပါဘူးတားပိုင်ကမရှိပါဘူးအဲ့ဒါကတော့အစိုးရဖွဲ့နေတားတာပါဒါတွေကိုတုံ့မပြုဘူးလို့သူကမနှောကော်မတီကိုစပ်ပေးတာ
ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကော်မရှင်ကဆောင်ရွက်နေတာတွေဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကော်မရှင်ကဘယ်လိုဆောင်ရွက်သွားဖို့ရောရှိလဲခင်ဗျာ
စတင်ကစတင်လာခပါတယ်ညီကြက်လှုပ်ထုံလုံးနေညီနဲ့ကျွန်တော်မက်ချံမှာကျွန်တော်အစည်းအဝေးခေါ်ဆုံးဖြတ်မှာကျွန်တော်တယောက်တည်းဆုံးဖြတ်လို့မရဘူးကျွန်တော်ကော်မရှင်တစ်ခွက်လုံးခေါ်ပြီးဆုံးဖြတ
်အစိုးပိုင်းကခွင့်ပြုချက်တောင်းခံခဲ့တဲ့နေရာမှာပြည့်စုံမှုမရှိဘူးလို့ပြည်내ကော်မရှင်ကအကြောင်းပြန်ခဲ့ပြီးတော့နောက်တစ်ခါထပ်ဖြစ်ပြီးခွင့်ပြုချက်တင်ထားတာကိုအခုချိန်ထိတုံ့ပြန်ခြင်းမရှိဘူးလို့လည်းဦးဝင်းဘိုကပြောပါတယ်ဒေါက်ဆာစုကြည်ဟာပြီးခဲ့တဲ့2012ရွေးကောက်ပွဲတုန်းကလည်းမြကြီးနားမျိုးကမနှောကွင်းကနေလူလူကိုစီယုဟောပြောခဲ့တာဖြစ်ပြီးတော့အခုလိုအာနာပိုင်တွေဘက်ကတားမြစ်တာဟာအတိတ်ပဲမရှိတဲ့အတွက်သူ့အနေနဲ့မနှောကွင်းမှာကျင်းပနိုင်မှုကိုဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ဦးဝင်းဘိုကပြောပါတယ
်ကျွန်တော်တဘောရချောပြောမနှောပါတီဆိုင်နဲ့မပြောသေးဘူးနော်ကျွန်တော်အနေနဲ့ပြောမစွတော့ကျွန်တော်ကဘယ်လိုလဲဖြစ်ကျွန်တော်လက်ရှိအောင်နိုင်တာဝန်ကျော်ရှိတဲ့အတွက်ကြောင့်မို့လက်ပြတည်တည်လို့ပဲဒီတိုင်းပဲဆိုရင်ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီခွင့်မှာပဲလုပ်မှာဘာဖြစ်လဲဆိုကျွန်တော်တို့မနှောကွင်းကဒီပြည်နယ်ဆိုတာပိုင်တဲ့အကွင်းမဟုတ်ဘူးကြာဒါမနှောကွင်းမတရားပိုင်တဲ့ကွင်းမနှောကွင်းမတရားနေမှာကျွန်တော်တို့ခွင့်ပြုချက်ပေးတာပြီအချင်းရွေးရည်ကြည့်ဘူးသူတို့အနေနဲ့ခွင့်ပြုချက်ကိုကျွန်တော်တို့၂ကြိမ်23ရက်နေ့ရက်တကြိမ်ဟိုလက်နေ့စရစမှာပါလို့ပေါ့နော်28ရက်နေ့ရက်တကြိမ်ကျွန်တော်တို့ခွင့်ပြုတာပြီကြာသူတို့ရဲ့ခွင့်ပြုချက်တိုင်းကျွန်တော်လုပ်မှာအဲ့ဒီရိုးရကွင်းမှာပဲရိုးရကော်မတီရဲ့ဆုံးဖြတ်ချက်သူတို့ရဲ့ခွင့်ပြုချက်ကိုပဲကျွန်တော်တည်ယူမှာပြည်နယ်ဆိုတဲ့ခွင့်ပြုချက်ကိုကျွန်တော်မလေးစားရမှာမဟုတ်ဘူးဒီရွေးကော်မတီကခွင့်ပြုချက်အတိုင်းပဲကျွန်တော်လုပ်မှာ
။ဒေါက်ဆန်စုကြည်ဟာအောက်တိုဘာ၂ရက်နေ့ကနေ၄ရက်နေ့အထိရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖြစ်နဲ့ကချင်ပြည်နယ်ကိုလာရောက်မှာဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းမှာတော့လာမယ့်နိုမာရွေးကောက်ပွဲကိုနိုင်ငံရေးပါတီ၁၈ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်းပြကြမှာဖြစ်ပါတယ်ခင်ဗျာ။